မြန်မာနိုင်ငံတဝန်းကတချို့မြို့တွေမှာမနေ့ညပိုင်းကညသပိတ်တွေဆင်နွှဲခဲ့ကြပြီးတော့စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကပြစ်ခတ်တာကြောင့်လူတယောက်ထက်မနည်းသေဆုံးပြီးတော့အတော်များများထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။အခြေအနေပြည်စုံကိုတော့ကိုရနိုင်ကပြောပြပေးမှဖြစ်ပါတယ်ခင်ဗျာ
။စစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေကိုနိုင်ငံတော်မှာဆက်လက်ဆင်နွှဲခဲ့ကြပြီးတော့မနေ့ညပိုင်းကလည်းမြို့အတော်များများမှာညသပိတ်တွေဆက်လက်ဆင်နွှဲခဲ့ကြပါတယ်။ရန်ပြည်နယ်တောင်ပိုင်းညောင်ရွှေမြို့မှာတော့မင်းညားကတံမုံတိရကိုလက်နက်ကင်တွေကဝင်ရောက်ရိုက်နှက်ရာကနေဒီသာကန်တွေနဲ့ထိတ်တိုက်တွေ့ပြီးတော့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်ဒီပြစ်ခတ်မှုကြောင့်တယောက်သေဆုံးပြီးတော့နောက်တစ်ယောက်တနက်ချီထိမှန်ဒဏ်ရာရခဲ့သလိုအတော်များများလည်းထိခိုက်ဒဏ်ရာရသွားခဲ့တယ်လို့ပြည်တွင်းသတင်းတွေကဖော်ပြနေပါတယ်မလေးတိုင်းမြညာမြို့မှာလည်းမနေ့ညကစစ်တပ်နဲ့ရဲလုံခြုံရေးတွေဘက်ကပြစ်ခတ်တာကြောင့်တဦးထံရရသွားခဲ့တယ်လို့မြညာမြို့ကတဦးကပြောပါတယ်
။ဆိုတော့ညာဦးကတော့ဟိုပြစ်တယ်လို့ကြားတယ်ပြဟုတ်။ဟို EBC နားမှာလို့ပြောတယ်။မြညာ EBC နားမှာ။ဘာဖြစ်လို့ဒီလိုကြားတာမသိရသေးဘူးကြာ။တယောက်ကတော့ဒီလိုကြားသိရတယ်ကြာ။တယောက်တော့ထိသွားလို့ပြောတယ်။ဒဏ်ရာရှင်တွေကတော့ဟိုလိုဟိုဘာလို့မဖြစ်ရသေးဘူးလက်မောင်းမှန်သွားပြီးတော့သိရတယ်ကြာ။
မြညာမျိုးမှာမနေ့ညပိုင်းကဆန္ဒပြတာတွေညသပိတ်တွေမရှိတဲ့အတွက်ဘာကြောင့်ပြစ်ခတ်တယ်ဆိုတာတိတိကျကျမပြောနိုင်ဘူးလို့စိုးပါမျိုးကန်ကအခုလိုဆက်ပြောပါတယ
်အခုပြစ်တဲ့ဟာတော့အကြောင်းရင်းကိုမရှိဘူးဒီတိုင်းမဲ့ဒီလိုဘာကြောင့်ပြစ်တယ်ဆိုတော့မသိရဘူးဆန္ဒပြလို့ရတော့မဟုတ်ဘူးက
ြဆိုတော့မြင်းကျန်မှာဆန္ဒပြပွဲအခြေအနေတွေကဘယ်လိုရှိလဲ
ဆန္ဒပြပွဲကပုံမှန်ပြနေကြတဲ့အတိုင်းကျွန်တော်ဒီမနေ့ပိုင်းကတော့ဒီတိုင်းမတော်တော့ပဲပြနေတာအဲ့ဒါတော့ရှိရတာအဲ့တော့ကျွန်တော်ကဆိုရင်ကျွန်တော်တို့ညာသပိတ်ကြီးပါရှိရတယ်။ညာသပိတ်ကြီးကအဲတော့28ရက်နောက်ပိုင်းသူတောကျောက်လိုက်ချိုးခွဲပြီးတော့လိုက်ပြည့်နေကြတယ်။ညာသပိတ်ကြီးကမရှိတော့ဘူ
း။နေပိုင်းနေမှာဆန္ဒပြတာတွေကဘယ်လောက်လောက်ရှိလဲ
။နေပိုင်းကကမန်ကျွန်တော်300နဲ့500တခြားလေတော့ရှိပါတယ
်။ဒီပုံမှာစစ်တပ်တို့ရဲတို့တုံ့ပြန်ပုံကရောဘယ်လိုအခြေအနေမျိုးရှိလဲ
။အဲလုံချိုးတုံ့ပြန်တာကသူတို့ကတော့ကျွန်တော်ဆန္ဒပြဆိုရင်ကိုပဲညနာနဲ့တန်းဖြူခွင်းတာပဲပြစ်တာပဲပြစ်တာခက်တာအဲ့လိုတောက်လျှောက်တန်းလုပ်တာပဲဒါပေမဲ့ဒီမှာမျိုးတူကလည်းနေတိုင်းလည်းပြတယ်နေတိုင်းလည်းမရရအောင်ထွက်ပြီးတော့ဆန္ဒပြဝေးပြီးတော့နေတိုင်းရှိတာပဲကြာကျွန်တော်တို့စပါပြီဆိုကနေကဒီနေ့ရက်60ကျော်တိအောင်ဆန္ဒပြဖို့ပြည့်ရမှာမနာသေးဘူးညနေမှာတော့ညနေမှာတော့ပြရနိုင်ရင်စနေစက်နေတဲ့အနေနဲ့တော့ကျွန်တော်စဉ်းစားချင်းမကြဆုံးသေးဘူးနော်အဲ့ဒါတော့ဒီနေ့ဆက်ဆန္ဒပြပေါင်းမယ်လို့တတိယံချထားကြတ
ယ်ဗျာ။ဒါပြင်ပဲခိုးမျိုးနဲ့မန္တလေးတိုင်းပြည်ကြီးတကွမျိုးနဲ့အပါဝင်တခြားမျိုးတွေအတော်များများမှလည်းမင်းညာကညာသပိတ်ဆင်နွှဲတာတွေအတော်များများရှိခဲ့ပါတယ်။ကချင်ပြည်နယ်ဗမော်မျိုးမှာတော့မျိုးကန်လူငယ်တချို့ကစက်ပေါင်ကြံတင်းချိုင်းမှာဝိညာဉ်သပိတ်ဆင်နွှဲခဲ့ကြပြီးတော့စစ်ကောင်စီဝင်များအတွက်အကျိုးစာပနာပွဲဆိုတဲ့ဆိုင်းဘုတ်တွေကင်ဆောင်ပြီးတော့စစ်ကောင်စီဝင်တွေရဲ့ဓာတ်ပုံတွေကိုမီးရှို့ဖျက်ဆီးတာတွေလုပ်ခဲ့ကြပါတယ်။အခုရပိုင်းနေအတွင်းဆန္ဒပြတဲ့သူတွေနဲ့စစ်ကောင်စီတပ်တွေကြားထိတ်တိုက်တွေ့မှုတွေပြင်းထန်နေတဲ့ကလေးမျိုးမှာဆိုရင်လေမင်းညားကဒေသခံတွေကညသပိတ်ဆင်နွှဲခဲ့ကြပြီးတော့အဲ့ဒီညသပိတ်အတွင်းမှာစစ်ကောင်စီကိုထောက်ခံကူညီပေးနေတဲ့တရုတ်နိုင်ငံရဲ့အလံကိုမီးရှို့ဆန္ဒပြခဲ့ကြပါတယ်။ဒါပြင်သခိုင်းတိုင်းအတွင်းကကျွန်းလာမျိုးမှာတော့ဒေသခံတွေကမန္တလေးမြကြီးနားယထာလမ်းပေါ်မှာညသပိတ်ဆင်နွှဲပြီးတော့ဆရာနာရှင်စန့်ကျင်ရေးနှွေဦးတော်လန်ရေးအတွင်းမှာတည်ဆုံသွားခဲ့တဲ့သူတွေအတွက်မီထွန်းဆူတောင်းတာတွေလုပ်ခဲ့ကြပါဗျ။ရန်ကုန်မြို့မှာဆိုရင်လည်းဆရာနာရှင်စန့်ကျင်ရေးသပိတ်တွေကိုဆက်လက်ဆင်နွှဲခဲ့ကြပြီးတော့ဆန္ဒပြလှုပ်ရှားသူတွေဟာမနေ့ကတော့လမ်းမတွေပေါ်မှာဆေးသပိတ်ကိုဆင်နွှဲခဲ့ကြပါဗျ။စစ်ကောင်စီရဲ့လက်နက်ကိုင်တပ်တွေရဲ့တိုက်ခိုက်မှုကြောင့်တေဆုံသွားတဲ့သူတွေကိုရည်စူးပြီးတော့သွေးမတိတ်တဲ့ဆေးသပိတ်ကိုပြုလုပ်ခဲ့တာဖြစ်တယ်လို့အမည်မဖော်တဲ့ရန်ကုန်မြို့ကန်တဦးကအခုလိုပြောပါတယ်။
စင်းနီကမ်ပိန်းကတော့ကျွန်တော်တို့အများပြည်သူတွေကျွန်တော်တို့ရဲ့ပြည်သူပြည်သားတွေတွေးအေးသွားမှာဆိုတဲ့အတွက်ကျွန်တော်တို့အရတဲ့နီးတွေနဲ့နီးမျိုးစုံနဲ့ပေါ့နော်လိုက်ပြီးတော့ကြံစားပြီးတော့အကုန်လုံးကိုတော့လိုက်လုပ်နေတာပေါ့အဓိကရည်ရွယ်ချက်ကတော့ကျွန်တော်တို့ဒီအနီရောင်တွေးတွေနဲ့ပေါ့နော်ကျွန်တော်ဒါသူရဲကောင်းတွေရဲ့တွေးကိုကိုစားပြုတာပေါ့နော်ကျွန်တော်တို့တေဝါတဲ့တေဆုံးသွားတဲ့သူရဲကောင်းတွေရဲ့အဲတွေးတွေနဲ့ကျွန်တော်တို့ဒီကောင်းတွေကိုအဲပြန်ပြီးတော့နှိမ့်မြုပ်ဖြစ်မယ်ကျွန်တော်တို့ဒီအဲသူရဲကောင်းတွေရဲ့သွေးတွေကအခုတည်းကမချောက်သေးဘူးဒီသွေးတွေနဲ့သူတို့ကိုပြန်ပြီးတော့နှိမ့်မြုပ်မယ်ဆိုတော့ဒီရွယ်ချက်နဲ့ကျွန်တော်တို့ချိန်ချောက်တဲ့ပုံစံမျိုးနဲ့ကျွန်တော်တို့လုပ်တာဖြစ်ပါတယ
် မာစစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်နှစ်လကျော်လာခဲ့ပြီမဲ့နိုင်ငံတော်ဆန္ဒပြပွဲတွေဆက်ဖြစ်နေသလိုစစ်တပ်နဲ့ရဲတပ်ဖွဲ့တွေဘက်ကလည်းဒီဆန္ဒပြပွဲတွေကိုဆက်ပြီးတော့ပြစ်ခတ်နေနေတာတွေကြောင့်အခုဆိုရင်နိုင်ငံတော်မှာတည်ဆုံသူဦးရေဟာ950ကျော်သွားပြီဖြစ်တယ်လို့နိုင်ငံရေးကျင်းသားများကကူညီစောင့်ရှောက်ရေးအသင်း AAPB အဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ။